နည်းနဲ့ဆက်ပြီးအာဆီယံရုရှားဆွေးနွေးဘက်ဆက်ဆံရေးအထိမ်းအမှတ်ထိပ်သီးဆွေးနွေးဘက်ကိုတက်ရောက်နေတဲ့မြန်မာသမ္မတဦးထင်ကျော်ဟာထိပ်သီးဆွေးနွေးဘက်မှာမိန့်ခွန်းပြောကြားခဲ့သလိုပဲရုရှားသမ္မတဗလာဒီမီပူတင်နဲ့လည်းတရားတွေ့ဆုံဆွေးနွေးခဲ့ပါတယ်။သမ္မတဦးထင်ကျော်ဟာဒီထိပ်သီးဆွေးနွေးဘက်ဟာအာဆီယံရုရှားဆက်ဆံရေးအတွက်အဓိကကြားတဲ့မှတ်တိုင်တစ်ခုဖြစ်တဲ့အကြောင်းရုရှားနိုင်ငံဟာအာဆီယံနိုင်ငံတွေအတွက်အရေးကြီးတဲ့မိတ်ဖက်ဆက်ဆံရေးနိုင်ငံတစ်နိုင်ငံဖြစ်တဲ့အကြောင်းမေလ20ရက်နေ့ကပြောကြားတဲ့မင်းကွန်းထဲမှာထည့်သွင်းပြောကြားခဲ့တာဖြစ်ပါတယ်။ဒါအပြင်မြန်မာနိုင်ငံအနေနဲ့ဒေတာရင်းစီးပွားရေးအတိုင်းဝန်ဖော်ဆောင်နိုင်ရေးအတွက်အစွမ်းကုန်ပူးပေါင်းဆောင်ရွက်နေတဲ့အကြောင်းဆင်းရဲချမ်းသာကွာဟမှုနယ်ပယ်ရေးအတွက်ဆက်လက်ဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းနိုင်ငံအတွင်းအသေးစားနဲ့အလားဆက်ဆက်မှုလုပ်ငန်းတွေဖွံ့ဖြိုးတိုးတက်ဖို့အတွက်လည်းဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းပြောကြားခဲ့ပါတယ်။အာဆီယံနဲ့ရုရှားအကြားပညာတော်သင်များအပြန်အလှန်ဆွေးနွေးမှုတိုးမြှင့်ရေးအာဆီယံနိုင်ငံတွေမှာရုရှားနိုင်ငံရဲ့ပညာရေးဆိုင်ရာသင်တန်းတွေဖွင့်လှစ်ရေးနဲ့အာဆီယံနိုင်ငံတွေကပညာတော်သင်စုရရှိကြတဲ့ကျောင်းသားရေးအတွက်တိုးမြှင့်ရေးကိစ္စတွေအတွက်လည်းသမ္မတဦးထင်ကျော်ကထည့်သွင်းပြောကြားခဲ့သလိုမြန်မာရုရှားယဉ်ကျေးမှုပူးပေါင်းဆောင်ရွက်ဒီနေ့ဆိုင်နဲ့လှုပ်ဆောင်နေကြတဲ့အကိစ္စတွေကိုလည်းထည့်သွင်းပြောကြားခဲ့ပါတယ်။နေ့နေ့ဆက်ပြီးအာဆီယံရုရှားဆွေးနွေးပွဲဆက်ဆံရေးအထိမ်းအမှတ်ထိပ်သီးဆွေးနွေးပွဲအပြီးဆိုချီကြေညာချက်တစ်စောင်ကိုထုတ်ပြန်ခဲ့တာမှာမိတ်ဖက်ဆက်ဆံရေးတိုးတက်အောင်ဆက်လက်ဆောင်ရွက်ရေးနိုင်ငံရေးနဲ့လုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်ရေးစီးပွားရေးပူးပေါင်းဆောင်ရွက်ရေးလူမှုရေးနဲ့ယဉ်ကျေးမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးဖွံ့ဖြိုးတိုးတက်မှုကွာဟမှုနယ်ပါးစည်းရေးနဲ့ပေါင်းစည်းဆက်သွယ်ရေးပူပေါင်းဆောင်ရွက်မှုများသဘောတူညီချက်များအပေါ်အကောင့်ထည့်ဖို့ဆောင်ရွက်ကိစ္စရပ်တွေပါဝင်ပါတယ်။သမ္မတဦးထင်ကျော်နဲ့ကိုယ်စားလှယ်အဖွဲ့ဟာဆိုချီမြို့ကနေမော်စကိုမြို့တော်ကိုမေလ21ရက်နေ့ကရောက်ရှိသွားပြီးမြန်မာတန်ယုံကဝန်တန်းနေနဲ့မိသားစုတွေပညာတော်သင်ကျောင်းသားကျောင်းသူတွေနဲ့တွေ့ဆုံပြီးခရမလင်နန်းတော်အပါအဝင်မော်စကိုမြို့ကအထင်ကြီးနေရာတွေကိုတွားရောက်လည်လာခဲ့ကြပါတယ်။သမ္မတဦးထင်ကျော်ဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ဟာရုရှားနိုင်ငံကနေမေလ21ရက်နေ့ညပိုင်းကမြန်မာနိုင်ငံကိုပြန်လည်ထွက်ခွာခဲ့ကြပါတယ်။